နယူးဇီလန်နိုင်ငံခရိုက်စ်ချာ့ချ်မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းထိဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရာရှိကအတည်ပြုပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်းထိဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အစဉ်နဲ့ရှိကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။အနာသမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တဲ့အသေးဆုံးသူတူဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်ရှာရဲ့အတွက်ဂုဏ်ယူပြီးတော့သူ့ကိုနိုင်ငံရဲ့ဂုဏ်ပြုစုချီးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။လငယ်တနတ်နဲ့ပြစ်ခံပြီးတဲ့နောက်ရုရှားကတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူကိုယ်တိုင်တန်ပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာသေဆုံးခဲ့ပါတယ်။လူပြူမျိုးသားရေးဝါဒီတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်သေဆုံးခဲ့ရတဲ့နိုင်ရှာရဲ့အတိပြောင်မြောက်မှုအတွက်နိုင်ငံတော်ကအတိအမှတ်ပြုဂုဏ်ယူကြောင်းလဲခန်းကပြောပါတယ်။ဒေသုံးသူရရှစ်နဲ့သူသားကို Christchurch မြို့မှာပဲမြို့နယ်တကျမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားဌာနကဌာနရဲ့ပြောခွင့်ရကပြောပါတယ်။ကြံသေးဆုံးသူတွေရဲ့ရုပ်အလောင်းတွေကိုတော့ပါကစ္စတန်နိုင်ငံကိုပြန်သယ်ယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့လည်းထင်ကြချက်မှာဖော်ပြထားပါတယ်။ Christchurch မြို့တိုက်ခိုက်မှုအတွင်းမှာလူ90သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လဲဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။